ဒေါက်တာမီမီဝင်းဘတ်ခင်ဗျာဒီကနေ့ဖြစ်နေတဲ့အကြောင်းအရာကတော့ရုရှားနဲ့မြန်မာနိုင်ငံအထူးသဖြင့်ရုရှားနဲ့စစ်ကောင်စီတို့ပုံမနီးစပ်လာတဲ့ကိစ္စဒီလိုနီးစပ်မှုဟာမြန်မာနိုင်ငံတွင်းနဲ့ဒေသတွင်းမှာဘယ်လိုရိုက်ခတ်မှုတွေရှိနိုင်သလဲဆိုတာကိုဆွေးနွေးခြင်းလို့ဖြစ်ပါတယ
်။ဟုတ်ကဲ့ဒီနေ့ကျွန်မပြောပြမယ့်အချက်အလက်တွေအရပေါ့နော်ကျွန်မအနေနဲ့ပုဂ္ဂိုလ်တဦးပညာရှင်တဦးရဲ့အနေနဲ့ပြောပြတာပါကျမရဲ့အလုပ်အကိုင်နဲ့ပတ်သက်ပြီးတော့ကိုယ်စားလှယ်အနေနဲ့ပြောတာမဟုတ်ပါဘူး US Department of Defense ရဲ့ကိုယ်စားလှယ်အနေနဲ့ပြောတာမဟုတ်ပါဘူ
းပထမဆုံးကတော့ရုရှားဟာမြန်မာနိုင်ငံရဲ့အခုပုံမနီးကပ်လာနေတဲ့အတွက်မြန်မာနိုင်ငံပြည်တွင်းအခြေအနေဘယ်လိုဖြစ်လာနိုင်လဲဆိုတာကြည့်ကြအောင်ပါရုရှားစီကအကူအညီတွေပို့ရလာတဲ့အတွက်စစ်ကောင်စီအနေနဲ့ပုံမအင်အားကောင်းသွားမလားသူတို့ကိုခုခံတွန်းလှန်နေတဲ့လူတွေအပေါ်မှာအနိုင်ရဖို့အတွက်အလားအလာပုံများသွားပြီလားဆိုတာပထမဆုံးသုံးသပ်ပေးပါခင်ဗျာ
โอเคအခုအချိန်မှာပေါ့နော်ရုရှားကမြန်မာနိုင်ငံကိုသူတို့မှာရှိနေတဲ့ use equipment ပေါ့နော် equipment ဟောင်းနေသုံးနာပြီးသားလေဟောင်းနေကိုပြန်ပြီးတော့ရောင်းဖို့အတွက်မြန်မာကသူတို့ရဲ့ဈေးကွက်အဲ့ဒါကြောင့်မလို့လုပ်နေတာနောက်တစ်ခုကျတော့သူတို့က Ukraine ကိုတွားပြီးတော့ဝင်နေလုပ်တဲ့အခါမှာနိုင်ငံတကာပေါ့နော်ကီရီဆိုင်ကနေပြီးတော့ sanction တွေအလုပ်ခံထားရတယ် UN ထဲမှာ vote လုပ်လာပြီးသူတို့ထောက်ခံမဲ့နိုင်ငံတွေတိတ်မရှိတော့တဲ့အခါကျတော့မြန်မာနိုင်ငံကို SEC ကိုအသုံးချပြီးတော့သူတို့ထောက်ခံဖို့လုပ်တာပါဒါပေမဲ့ကယ်၍မြန်မာစစ်တပ်ကပေါ့နော် SEC တို့ကမဝင်နိုင်တော့ဘူးမဟုတ်ဆိုလို့ရှင်သူတို့အဲ့ဒါရောင်းမှာမဟုတ်တော့
ဟုတ်ကဲ့
သူတို့အလကားဒီလက်နက်တွေပါကြီးအလကားပေးနေတာမဟုတ်ဘူးသူတို့ဒီဥစ္စာကြီးရောင်းနေတာ
ဆိုတော့သူတို့အကျိုးစီးပွားအတွက်အဓိကပေါ်တင်ရမှာနော်ရုရှားဘက်က
ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်ကအကျိုးမရှိဘူးလားဒီလိုဆက်ဆံတဲ့အတွက
်သူတို့ဝယ်နိုင်တဲ့မြကာလာပတ်လုံးတော့သူတို့နည်းနည်းဟို support ပေါ့နော်သူတို့ရဲ့ပံ့ပိုးမှုရတာပေါ့ဒါပေမဲ့ဒီနေ့မပေးနိုင်တော့ဘူးဆိုလို့ရှိလို့ရှင်သူတို့အလကားလာပေးမှာမဟုတ်ဘူးဒီလူတွေကဒီရုရှားတွေကပေါ့နော်ဒါမြန်မာနိုင်ငံကိုဂုတ်ကိုသွေးလာဆုတ်တာလေသူတို့တကယ်လို့သွေးကုန်မှာဆိုရှိလို့ရှင်သူတို့ဒီတိုင်းမပြစ်သွားမှာပေါ့
ဟုတ်ကဲ့အဲ့တော့တခုလောလောဆယ်မှာမကြသိခင်ကပဲမြန်မာနိုင်ငံဟာရုရှားစီကရေနံဝယ်မယ်ဆိုတော့မြန်မာနိုင်ငံမှာလောင်စာအခက်အခဲကအများကြီးရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်ဆိုတော့ရုရှားစီကလောင်စာတွေဓာတ်ဆီတွေဝယ်ယူလာခြင်းအပြင်မြန်မာနိုင်ငံလုပ်ငန်းတွေအတွက်မြန်မာနိုင်ငံမီးလင်းလာမယ်ပြည်သူတွေအတွက်ကောတတိယအဖြစ်အကျိုးရှိရလို့ဆိုရင်မှားမလားခင်ဗျာအဲ့ဒါအ
ဲ့ဒီဥစားကတော့စစ်တပ်ကဝယ်လာတဲ့စီတွေပေါ့နော်ဟိုသူတို့ပိုင်သူတို့ပြန်သုံးပါလားသူတို့ပြည်သူလူထုကိုဝေချပြီးတော့သုံးပါလားညီမမသိဘူ
းဟုတ်ကဲ့
ဆိုအကယ်၍သူတို့လိုမျိုးပြည်သူလူထုကဒီစီဝယ်လာတဲ့ဥစားသူတို့မသုံးရအောင်ဆိုလို့ရှင်ပြည်သူလူထုအတွက်လည်းလကားပါပဲ
ဆိုတော့တော့အဲ့တော့အခုစစ်ကောင်စီရဲ့လက်နက်တွေကိုရရဆိုကြပါစို့ပတ်စံစီတုံးပေးနိုင်လို့အဲ့ဒီလက်နက်တွေကြောင့်စစ်ကောင်စီဟာသူတို့ကိုခုခံတိုက်ခိုက်နေတဲ့အင်အားစုတွေအပေါ်မှာစီးရီးအဖြစ်အစာစီးရလာနိုင်တယ်လို့ထင်ပါလား
ကျမအမြဲတမ်းပြောတယ်ဒီစစ်တိုက်တာနိုင်နေမနိုင်ဘူးဆိုတာကဒီဗျူဟာနဲ့ပို့ပြီးတော့သက်ဆိုင်နေ fire power တလလောက်မဟုတ် fire power က25ရာခိုင်နှုန်းပြီးတော့ဗျူဟာကောင်းလို့ရှိရင်85ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့ကျမစောရဲပြောတာရယ်သူတို့ view ဟာကသူတို့လုတ်တက်တာကတမျိုးပဲပြည်သူလူထုကိုအကြမ်းဖက်ပေါ့နော်ဒီလိုမျိုးပါလေရရဆက်ဆက်လုတ်တာပဲရှိတယ်သူတို့ဒီလိုမျိုးပြည်သူလူထုကိုရရဆက်ဆက်ကြမ်းကြမ်းတမ်းတမ်းလုတ်လေလေပြည်သူလူထုကိုဓမြတိုက်လေလေထိတ်ဆင်းရအောင်ဆင်းရအောင်လုတ်လေလေသူတို့ရဲ့ဘက်ကိုပြည်သူလူထုဒီ hot mind ကသွားမှာမဟုတ်ဘူးဆိုတော့ဘလောက်ပဲ weapon ရှိနေပါစေဒီ strategy เนาะပြူဟာမကောင်းလို့ရှင်ဘယ်လိုမှမနိုင်နိုင်ဘူးပြောလို့ရတယ
်အခုပြည်တွင်းနဲ့ပတ်သက်တဲ့ကြေးမှုကိုပြောတဲ့နေရာမှာမိမိတင်ကပြောခဲ့တဲ့စကားကိုသတိရပါတယ်ဆရာမတယောက်အနေနဲ့ဒီမိုကရေစီတောင်းဆိုပြီးတော့တိုက်ပွဲဝင်နေရတဲ့လူတွေဘက်ကိုရောဘယ်လောက်အမှတ်ပေးလဲဆိုရင်အဲ့ဒီကပြောခဲ့တဲ့မိက B ပေးတယ်ဆိုတာ B+ ပေးတယ်ဆိုတာဆိုတော့အခု grading ပြန်ပြီးတော့ပေးကြည့်အောင်ဘယ်လိုပေးကြည့်မှလဲ
ဒီလူလူဘက်ကပေါ့နော်သူတို့ကပို့ပြီးတော့ပူပေါင်းဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်သူတို့အတွက်ပို့ရတယ်နော်ဘာလို့လဲဆိုတော့စစ်တပ်ကလုပ်နေတဲ့နည်းတွေကမအောင်မြင်နိုင်တဲ့ view ဟာတွေတုံ့နာတယ်လို့ပြောလို့ရတယ်ဆိုတော့ political prisoner လေးယောက်ကိုနော်ဆက်လိုက်တဲ့အခါမှာပြည်သူတွေကပို့ပြီးတော့နာကြီးလာတယ်ဆိုဒီနာကြီးမှုကသူတို့အများအားရှိနေတယ်အဲ့နာကြီးမှုကိုအသုံးချပြီးတော့ အခုအချိန်ကြီးသူတို့လုံနေတုံးပဲလုံနိုင်နေတုံးပဲဆိုတော့လေသူတို့ရဲ့ဟိုနေ persistent ပေါ့နော် persistent ကအရင်ကြီးမားရဲ့လို့ပြောလို့ရတယ် the persistent အနေနဲ့ကျွန်မ A ပေးလို့ရတယ် great A ပေးလို့ရတယ
်ဟုတ်ကဲ့နော်အခုခါမှာအရှိတောင်အာရှမှာမြန်မာနိုင်ငံဟာရုရှားအတွက်ခြေကုပ်စခန်းတစ်ခုဖြစ်လာနိုင်မယ်ဆိုတော့ဒီနေရာမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့မဟာဗျူဟာကျတဲ့အိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်လဲဖြစ်နေတယ်ဆိုတော့တရုတ်ရဲ့သဘောထားရောဘယ်လိုဖြစ်လာနိုင်မယ်ထင်ပါတယ်လုံးဝကျေနပ်ပါပါမလားအဲ့ဒါကို
ဟုတ်ဘူးဆိုလို့ proxy war ပေါ့နော် proxy war ကမြန်မာနိုင်ငံမှာဖြစ်နေတယ်အဲ့ဒီ proxy war ကရုရှားနဲ့တရုတ်နဲ့ကြားထဲမှာနော်ဒီဘက်ကစစ်တပ်ဘက်မှာ60ရာခိုင်နှုန်းကျော်ကျော်သူတို့ရဲ့ weapon ပတ်သင်ပေါ့နော် armament တွေအားလုံးကရုရှားလာနော်ဟိုဘက် EAO တွေ weapon ကြတော့တရုတ်ကလာဆိုတကယ်ကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တက်နေတဲ့ဥစားကတရုတ်နဲ့ဟိုနေရုရှားရဲ့လက်နက်တွေဆိုအဲ့ဒါပြန်သုံးသပ်လို့ရှိရင်တရုတ်နဲ့ရုရှားမြန်မာနိုင်ငံမှာပေါ့နော် proxy war အနေနဲ့လုပ်နေတယ်လို့ပြောလို့ရတာပေါ့သူတို့ရဲ့လက်နက်တွေပြန်ပြီးသုံးသပ်လိုက်လို့ရှိရင
်ဟုတ်ကဲ့ဒါပေမဲ့တချို့ကပြောကြတာကတရုတ်နဲ့ရုရှားကိုတစ်ဖက်နောက်ပြီးတော့ American ဥဆောင်တဲ့အနောက်နိုင်ငံတွေကိုတစ်ဖက်ထားပြီးတော့မြန်မာနိုင်ငံတွေမှာစစ်တပ်ကတရုတ်နဲ့ရုရှားဘက်ကဒီမိုကရေစီလိုလားတဲ့အင်အားစုတွေက American နဲ့အနောက်နိုင်ငံတွေဘက်ကဆိုရက် Proxy War ကအဲ့ဒီပုံစံမျိုး Cold War တုန်းကလို့ဖြစ်ပြီးတော့အဲ့ဒီတရုတ်ရုရှားဘက် American အနောက်ဥစုဘက်အဲ့လိုနှစ်ချောင်းကွဲပြီးတော့ဖြစ်နိုင်တဲ့ Proxy War မျိုးလို့လည်းတချို့ကသုံးသပ်ရေးသားကြတာတွေ့ရပါတယ်အဲ့ဒီကိစ္စကမီဘယ်လိုသုံးသပ်လို့ပါလဲ
well အဲ့ဒီမှာဆိုလို့ရှိရင် US American ရဲ့ weapon တွေပဲမှာလေသူ proxy war လို့ပြောလိုက်လို့ရှိရင် you know ကျွန်မခုနပြောသလိုပဲအဲ့ဒီမှာ American ဘက်ကတနက်တွေပါဘာမှမရှိဘူး right
okay
သူတို့ပြောတဲ့ proxy war အဲ့ဒီဥစားက misinformation ပဲတရုတ်ရဲ့ misinformation လို့ပြောလို့ရတယ်the US American ရဲ့ကူညီပါတယ်ဒါပေမဲ့ကူညီတဲ့ဥစားများတော့ humanitarian assistant เนาะဒီဒုက္ခသည်တွေကိုကူညီတာ diplomatic support ပေါ့เนาะဒီ democracy ကိုသူတို့ကူညီပေးတာတကယ်စစ်တိုက်နေတာ proxy war ကြတော့ weapon တွေကြီးလိုက်လို့ရှင်တယောက်နဲ့ Russia ရဲ့ weapon တွေကမြန်မာနိုင်ငံမှာဝင်ပြီးတော့ခြာနေကြတာ
အဲ့တော့အမေရိကန်ကပြူသွားခြင်းစာနာတဲ့အကူအညီတွေသာပေးနေတယ်အပိစကားတွေပြောနေတယ်လက်နဲ့မထောက်ပံ့ဘူးလို့ပြောတယ်အခုခါမှာ USIP ကတလောတုန်းကပဲအဲ့စကော့မာရှယ်မြန်မာနိုင်ငံမှာအမေရိကန်သမ္မတကြီးအဖြစ်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်အပါအဝင်ပေါ့လေတချို့ကပြောကြတယ်ခုခံတွန်းလှန်တဲ့အင်အားစုတွေအောင်ပွဲအောင်ကူညီဖို့လိုပြီးဆိုတော့တိုက်တွန်းနေကြတာရှိပါတယ်အဲ့ဒီကိစ္စကဘယ်လောက်ထိရောက်နိုင်ပါသလဲအဲ့လိုကူညီသင့်တယ်လို့ဒေါက်တာမီမီဝင်းဘတ်ကလည်းထင်ပါသလားခင်ဗျာ
အဲ့ဒီကူညီဖို့အတွက်ကဒီနေ့ဝါရှင်တန်တို့ဘာလို့မှအများကြီး discussion တွေလုပ်နေကြရဲဆိုတော့အာကျွန်တော်ဗာလဲဖြစ်မလားမဖြစ်လားကျွန်တော်အဲ့ဒါမသိဘူးဒါပေမဲ့အခုဆိုလို့ရှင် political prisoner 4ယောက်အာစက်ဖြတ်ပြီးတဲ့အဲ့ဒီဥစ္စာကပို့ပြီးတော့အတန်ကျဲလာတယ်ပို့ပြီးတော့များလာတယ် ambassador Vicky Bowman ကိုလည်းဟိုထောင်ချရဲဆိုတော့ကျွန်တော်ကြားရဲအဲ့ဒီဥစ္စ
ာ Bowman ကိုထောင်တော့မချဘူးဖမ်းဆီးလိုက်တယ်ဗောလေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဖမ်းဆီးလိုက်တယ်လို့ကြားရဲလीအဲ့ဒါကဒီ western country တွေမှာပေါ့နော်ပို့ပြီးတော့သူတို့ discussion တွေပုံများလာတယ်အရင်တော့သူတို့တွေကဟိုနေ Ukraine နဲ့ပတ်သက်ပြီးတော့နည်းနည်းလေးအာရုံစိုက်ပြီးတော့လုပ်နေတာအခုကျတော့မြန်မာနိုင်ငံဘက်ကိုပြန်ပြီးတော့အာရုံပြန်စိုက်လာပြီလို့တွေ့ရတယ
်အဲ့တော့နောက်ဆုံးနဲ့မေးရရင်မြန်မာနိုင်ငံစစ်ကောင်စီဘက်ကစစ်တပ်ဘက်ကရဲစဲကြမ်းကြုတ်မှုတွေဖိနှိပ်ချုပ်ချယ်မှုတွေပုံများလာရင်ဒီဘက်ကဝင်ရောက်ဆွဲဖယ်ရေး think tank တွေကအကြံဉာဏ်ပေးတဲ့အတိုင်းမဖြစ်လာနိုင်ဘူးလို့မပြောနိုင်ဘူးပေါ့နော်
အဲ့ရတိစား double negative ဖြစ်တယ်။ဒ
ါပေမဲ့အဲ့ဒါဖြစ်လာနိုင်တယ်ပေါ့ဆိုတော့ I mean
။ Oh, need the think tank တွေပြောတဲ့ဥစ္စာကိုတို့တို့ law maker တွေเนาะအစိုးရမှာရှိနေတဲ့လူတွေကဖတ်တယ်။သူတို့ဖတ်တဲ့ဥစ္စာပြီးတော့အဲ့ဒီကိုများသောအားဖြင့်ပေါ့နော်။ဒီသူတို့ရဲ့ policy တွေမှာ integrate လုပ်တယ်များသောအားဖြင့်။အဲ့ဒါမျိုးလုပ်တတ်တယ်။ဆိုတော့အခုတလောမှာဒီဥစ္စာ think tank တွေပုံများများပုံများများဒီဥစ္စာကို recommendation ပေးလာတဲ့အခါကျတော့အဲ့ဒီ policy maker တွေအတွက် influence ရှိနိုင်တယ်လို့ပြောလို့ရတယ်။